ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာမှုငွေစည်းဝါးနဲ့လက်နက်မောင်းခိုးတင်သွင်းမှုတွေကိုရပ်တန့်အောင်တားဆီးရမှာဖြစ်ပြီးလူအပ်ပါကပြစ်ကတ်နေနှင်းမှာဖြစ်သောဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အရင်တုန်းကမြန်မာနယ်စပ်မှာပြင်းပပေးမထားပေမဲ့အခုအခါလက်နက်မွေးစေဝါနဲ့လူကုန်ကူးမှုတွေကိုတားဆီးဖို့ပြင်မိတ်ပေးမှာဖြစ်ကြောင်းနိုင်ငံသားရဲ့ဝန်ကြီးဒေါက်တာ AK Abdul Momen ကသူ့ရဲ့ရွေးကောက်ပွဲနေနေဖြစ်တဲ့ Safe House မှာသတင်းတောက်တွေကိုပြောကြားစဉ်ထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်အစိုးရကရွှေကြားတွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့လုပ်နေပေမဲ့ဒုက္ခသည်များဆိုင်ရာအဖွဲ့အစည်းတွေအနေနဲ့လုံလုံလောက်လောက်ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းပြောဆိုပါတယ်။ရခိုင်ပြည်နယ်ထဲမှာပဋိပက္ခတွေမရှိတော့တာ၄နှစ်ရှိပြီဖြစ်ပေမဲ့ဒုက္ခသည်ဆိုင်ရာကူညီအဖွဲ့တွေအနေနဲ့ဒုက္ခသည်တွေကိုပြန်ပို့ဖို့မတိုက်တွန်းကြဘူးလို့လည်းသူကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကိုပြန်ခွင့်ရရမယ်လို့ပြောဆိုခဲ့တဲ့ရင်ဂျာခေါင်းဆောင်မိုဟစ်ဦးလာဟာအသက်ခံခဲ့ရကြောင်းဒါဟာအလွန်ဝမ်းနည်းစရာကောင်းကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်။တတ်တဲ့သူတွေကိုဖော်ထုတ်ရေးယူမယ်လို့လည်းဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတန်တရားရှိသူ၅ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးထားပါတယ်။